မြန်မာနိုင်ငံကိုဆက်လက်နဲ့ပစ္စည်းတွေမဝင်အောင်ကမ္ဘာနိုင်ငံတွေအနေနဲ့တားဆီးကြဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလထူးကိုယ်စားလှယ် Tom Andrews ကတောင်းဆိုလိုက်ပါတယ်။ဒါ့အပြင်အကြမ်းဖက်မှုတွေရပ်တန့်မှုအပါအဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထဲပေါ်လာအောင်ညှိနှိုင်းရေးအတွက်ဗက်ပေါင်းစုံနဲ့ဖိအားပေးဖို့လည်းအာဆီယံကိုတိုက်တွန်းထားပါတယ်။ VOA Indonesia ဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာကုလထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံဆိုင်ရာပြောကြားချက်တွေကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာ။
ကုလလူအခွင့်အရေးကောင်စီကမနစ်ကဖေဗရီမှာတစ်ကြိမ်နဲ့လွန်ခဲ့တဲ့သတင်း6ပတ်ကတစ်ကြိမ်အစီရင်ခံစာနှစ်ဆောင်ထုတ်ပြန်ခဲ့ပြီးဒီနောက်ဆုံးအစီရင်ခံစာကိုဘီလီယံဒေါ်လာသေမင်းတမန်ကုန်သွယ်မှုလို့ခေါ်ဆိုထားကြောင်းကုလအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်။ဒါဟာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးလွန်ခဲ့တဲ့လအထိဆိုစစ်ကောင်စီကိုဆက်လက်နဲ့ပစ္စည်း1ဘီလီယံဒေါ်လာဘိုးရောက်သွားစေတဲ့ကုန်သွယ်မှုဖြစ်ကြောင်းကုလသမဂ္ဂကစုံစမ်းတွေ့ရှိရတယ်လို့ဆိုပါတယ်။ဒါတွေဟာတရုတ်နဲ့ရုရှားအပြင်ကုမ္ပဏီပေါင်း100ကျော်ကလည်းစင်ကာပူကနေတဆင့်တင်သွင်းခဲ့တာတွေ့ရှိရပြီးဒါတွေဟာစစ်တပ်ကိုတွန်းလှန်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပါအဝင်မြန်မာပြည်သူတွေအပေါ်ကျူးလွန်မှုတွေမှာသုံးနေတာတွေ့ရတဲ့အတွက်ဒါကိုနိုင်ငံတကာကလက်ပိုက်ကြည့်မနေဘဲတားဆီးပေးဖို့ကုလထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။
We're calling for all nations to stop the flow of weapons.
အပြစ်မဲ့တဲ့သူတွေကိုဒီလိုလက်နက်တွေသုံးပြီးတပ်ဖြတ်နေတဲ့အတွက်မြန်မာနိုင်ငံတွင်းကိုလက်နက်တွေနဲ့လက်နက်နည်းပညာပစ္စည်းတွေဝင်နေတာကိုတားဆီးဖို့နိုင်ငံတွေအားလုံးကိုတောင်းဆိုချင်ပါတယ်။စစ်ရာဇဝတ်မှုတွေနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဒီလက်နက်တွေသုံးပြီးကျူးလွန်နေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒီလိုလက်တွေအခြေအနေကိုတည်ထားရတာနဲ့မြန်မာပြည်သူတွေအပေါ်ဆိုးရွားတဲ့ပြစ်မှုတွေစစ်တပ်ကဆက်လက်ကျူးလွန်နိုင်အောင်လက်နက်တွေနဲ့လက်နက်နည်းပညာတွေလက်နက်ထုတ်နိုင်တဲ့ပစ္စည်းနိုင်ငံတွင်းကိုဝင်နေတာကိုမတားလို့မဖြစ်ပါဘူ
းဒီလိုတားဆီးရမှာအဓိကအဖြစ်စစ်တပ်ရဲ့ဝင်ငွေရလန်းတွေကိုပိတ်ပစ်ဖို့ကရေးပါကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီလိုတားဆီးမှုတွေလုပ်ပြီးစစ်တပ်ရဲ့ဖိနှိပ်မှုကိုတွန်းလှန်နေတဲ့ပြည်သူတွေနဲ့အတိုက်ခံတွေကိုအကူပေးနိုင်တယ်လို့ကုလသမဂ္ဂကလည်းဒီကိစ္စကိုအာရုံစိုက်ဆောင်ရွက်နေကြောင်းပြောပါတယ်
My recommendation is that we stop get weapons out of the
country. မြန်မာနိုင်ငံတွင်လက်နက်တွေဝင်နေတာကိုတားဆီးပြီးဒီလက်နက်တွေနိုင်ငံထဲမှာမရှိအောင်လုဆောင်ဖို့ကျွန်တော်တိုက်တွန်းပါတယ်နိုင်ငံတွင်းကိုလက်နက်တွေမဝင်အောင်တားဆီးပြီးလက်နက်ဝယ်ဖို့ဝင်ငွေမရအောင်တားဆီးခြင်းအဖြစ်စစ်တပ်ရဲ့ကျူးလွန်မှုကိုခံရတဲ့ပြည်သူတွေကိုကူညီရာရောက်ဖို့အာရုံစိုက်နေပါတယ
်အာဆီယံအနေနဲ့လည်းအင်ဒိုနီးရှားကအလက်ကျဥက္ကဋ္ဌတာဝန်ယူထားချိန်မှာအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်ကိုမြန်မာစစ်ကောင်စီကလိုက်နာလာအောင်ဗက်ပေါင်းစုံကနေဖိအားတွေတိုးပေးဖို့လဲအကြံပြုထားပါတယ
်။ My key recommendation to ASEAN is to supplement its efforts to provide and to engage
အာဆီယံအတွက်ကျွန်တော်အဓိကအကြံပြုချင်တာကပါတီစုံဗက်ပေါင်းစုံနဲ့ညှိနှိုင်းဆွေးနွေးမှုတိုးလုပ်ဖို့ပါပဲ။ဥပမာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အာဆီယံဆွေးနွေးဆက်ဆံတာတွေ့ရတာအရန်ဝမ်းမြောက်မိပါတယ်။ဒါပေမဲ့အာဆီယံကစစ်တပ်ကိုဒီတက်ပို့ဖိအားပေးပြီးဆွေးနွေးမှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်မှုမလုံမချင်းမြန်မာပြည်သူတွေနဲ့ကျွန်တော်တို့လိုလာတဲ့ရလဒ်ကိုရမှာမဟုတ်ပါဘူး။အောင်မြင်ဖို့ဆိုရင်တိတိဆက်ဆံမှုတွေရှိပြီးအောင်မြင်ဖို့ဆိုရင်အာဆီယံကဖိအားပေးဖို့လိုအပ်ပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာကြီးမားတဲ့ကပ်ဘေးစိုက်တဲ့အနေအထားဖြစ်နေပြီးဒီကပ်ဘေးသင့်ပြည်သူတွေဟာဒေသတွင်းနဲ့ကမ္ဘာနိုင်ငံတွေစီကပံ့ပိုးကူညီမှုကိုလိုအပ်နေကြောင်းလည်းပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေပြောင်းလဲလာအောင်နိုင်ငံတကာကဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့နဲ့ဒီလိုပြောင်းလဲစေဖို့နိုင်ငံတွင်းအကြမ်းဖက်တပ်ဖြတ်မှုတွေရပ်ဆိုင်းသွားအောင်လုပ်ဖို့လိုအပ်ကြောင်းလည်းအကြံပေးပါတယ်